အခုတစ်ပတ်အတွင်းထူးထူးခြားခြားထွက်ပေါ်လာတဲ့သတင်းတစ်ပုဒ်ကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကတင်နန်းပေးမယ်ဆိုတဲ့သတင်းပါအလို့ရုံဆွေးနွေးပွဲလို့ခေါင်းစဉ်တက်ထားတဲ့ရှစ်ပတ်ကြာမြင့်မဲ့အဲ့ဒီတင်နန်းဟာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစွမ်းဆောင်ရည်မြင့်တင်ဖို့အတွက်ရည်ရွယ်တယ်လို့လည်းသိရပါတယ်တကယ်တော့ FBI ဆိုတာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကမြန်မာလူထုနဲ့အလွန်ရင်းနှီးတဲ့စကားလုံးပါအမေရိကန်ဟောလိဝုဒ်ကရိုက်ကူးတဲ့ဇက်ကာဘောင်းများစွာမှာ FBI စုံတော့တွေကိုမြင်တွေ့ခဲ့ရဘူးလို့ဗာဒပြဝတ္ထုဘောင်းများစွာမှာလည်းဖတ်ရှုခဲ့ကြရဘူးလို့ပါပဲမြန်မာလူထုတွေအနေနဲ့ FBI ဆိုတာစွမ်းဆောင်ရည်မြင့်တဲ့အဖွဲ့အစည်းတစ်ခု FBI အေဂျင့်တွေဆိုတာဗက်စုံတော်ပြီးထက်မြက်တဲ့စုံစမ်းထောက်လှမ်းရေးသမားတွေအဖြစ်နားလည်ခဲ့ကြတာပါလက်ရှိမြန်မာနိုင်ငံရဲတပ်ဖွဲ့အခြေအနေဘယ်လိုရှိနေလဲ FBI ကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုသင်တန်းတွေလာပေးတာဟာဘယ်လောက်အကျိုးရှိနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပုံမှန်လေးလင်းပြောရရင်မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတာရဲတပ်ဖွဲ့ကထမ်းဆောင်ရမယ့်တာဝန်တွေနဲ့ပတ်သက်ရင်စွမ်းဆောင်ရည်အလွန်နှိမ့်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်သတ်မှတ်လို့ရနိုင်ပါတယ်။ဒီလိုဖြစ်ရတာတိတ်ထူးဆန်းကိစ္စကြီးတော့မဟုတ်ပါဘူး။သမိုင်းကိုပြန်ကြည့်ရင်မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတာနေထက်ဗြိတိသျှကိုလိုနီအုပ်စိုးမှုအောက်ကနေပေါက်ဖွားလာတာပါ။အဲ့ဒီအချိန်ကရဲတပ်ဖွဲ့ဆိုတာသူရဲ့မူလတာဝန်တွေဖြစ်တဲ့တရားဥပဒေစိုးမိုးရေးမှုကင်းတွေဖြစ်ပွားမှုမရှိအောင်ကြိုတင်ကာကွယ်တားဆီးရေးဖြစ်ပွားလာတဲ့မှုကင်းတွေကိုလည်းမှန်မှန်ကန်ကန်ဖော်ထုတ်ပြီးကျူးလွန်ခဲ့သူတွေကိုတရားခွင်တဲ့အရောက်ပို့ရေးအထူးကိုးနှိမ်နင်းရေးစတဲ့တာဝန်တွေထမ်းဆောင်ခဲ့ကြပါတယ်။ပြောရရင်ရဲတပ်ဖွဲ့ဟာရဲတပ်ဖွဲ့အလို့ပြပြပြပြလုပ်ခဲ့ကြတဲ့ကာလလို့ဆိုရင်လည်းမမှားပါဘူး။1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးချိန်ကနေ1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းလိုက်ချိန်အထိပါလီမန်ဒီမိုကရေစီခေတ်တစ်လျှောက်လုံးရဲတပ်ဖွဲ့ဟာအဲ့ဒီတာဝန်တွေကိုအဓိကထမ်းဆောင်ခဲ့ကြတာဖြစ်ပါတယ်။နောက်ပိုင်းဆင်အာဏာရှင်တွေခေတ်မှာရဲတပ်ဖွဲ့ဟာအပြောင်းလဲကြီးပြောင်းလဲသွားခဲ့ပါတယ်။ရဲတပ်ဖွဲ့ဟာသူအဓိကထမ်းဆောင်ရမယ့်တာဝန်တွေအစားအနာရှင်တွေကိုအတိုက်ခံပြုတဲ့စန့်ကျင်တဲ့နိုင်ငံရေးသမားတွေကိုစုံစမ်းဖော်ထုတ်နှစ်ကွတ်တဲ့ရန်ဒီယာအဖြစ်တဖြည်းဖြည်းအသွင်ပြောင်းသွားလိုပါပဲ။ပိုဆိုးတာကရဲတပ်ဖွဲ့ကိုစစ်တပ်လက်အောက်သွတ်သွင်းလိုက်ုံမကရဲတပ်ဖွဲ့ကိုဥဆောင်မဲ့အရာရှိကြီးငယ်ကနေရဲချုပ်အဆင့်ထိတက်မတော်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်မှူးဗိုလ်ချုပ်တွေကိုတာဝန်ပေးတဲ့စနစ်ဖန်တီးခဲ့မှုပါပဲ။
အကျိုးဆက်ကတော့ရဲတပ်ဖွဲ့ဟာငโกမူလထမ်းဆောင်ရမယ့်တာဝန်ဝတ္တရားတွေကိုအလေးထားထမ်းဆောင်မယ့်မူဝါဒမရှိတာအပြင်ရဲလုံငန်းကိုလုံးဝနားမလဲကျွမ်းကျင်မှုလည်းလုံးဝမရှိတဲ့တပ်မတော်အရာရှိကြီးငယ်တွေဦးဆောင်တာဖြစ်လေတော့စွမ်းဆောင်ရည်အလွန်နှိပ်ပါသွားရတာပါပဲပြဿနာကိုပိုပြီးဆိုးရွားသွားစေတာကတော့ဆရာနာရှင်တွေခေတ်မှာထုံးကားခဲ့တဲ့အာဂရိလိုက်စားမှုပါငโกကလေးကစွမ်းဆောင်ရည်နှိပ်ပါနေတဲ့ရဲတပ်ဖွဲ့ဟာအာဂရိလိုက်စားမှုပါထပ်ပေါင်းလိုက်တော့အခြေအနေပိုဆိုးသွားစေခဲ့ပါတယ်ဒီကနေ့မြန်မာနိုင်ငံမှာပြောနေတဲ့တရားစီရင်စနစ်ပျက်စီးယိုယွင်းနေတဲ့ဆိုတဲ့ကိစ္စမှာမှုကင်းတွေပေါ်ထုတ်ပြီးတရားရုံးကိုတရားစွဲဆိုတင်ပို့ရတဲ့ရဲတပ်ဖွဲ့ပြဿနာကြောင့်လည်းအများကြီးပါပါတယ်။ဒီကနေ့ချိန်ထိမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်ကြဆင်းမှုနဲ့ပတ်သက်ရင်ထောက်ပြစရာနမူနာဇလန်းပေါင်းများစွာရှိနေပါတယ်။အဲ့ဒီတွေကနမူနာတစ်ခုကတော့သိမကြသေးခင်ကဖြစ်ပွားခဲ့တဲ့လေးလောင်းမြိုင်လူသားမှုပါ။ရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်အရအခင်းဖြစ်နေတဲ့မှာရဲအရာရှိဟောင်းကိုစိုးနှောင်သူ့ဇနီးသူ့ရဲ့သားနဲ့သမီးလေးဦးစလုံးနေအတွင်းသေဆုံးနေတာပါမှုကင်းဖြစ်ပွားပြီးနောက်ရဲတပ်ဖွဲ့ဟာအခင်းဖြစ်ပွားရနေတဲ့ပတ်ဝန်းကျင်ကိုစစ်ဆေးတာအပြင်လူပေါင်း80ထက်မနည်းကိုလည်းခေါ်ယူစစ်ဆေးခဲ့ပါတယ်ဒါပေမဲ့ဒီကနေ့ချိန်ထိလူသက်တရားခံကိုမဖော်ထုတ်နိုင်သေးုံမကဒီလူသက်မှုဟာပြင်ပကလူတယောက်တယောက်ဒါမှမဟုတ်လူတစုကနေအိမ်ထဲဝင်ပြီးစက်ဖြတ်သွားတာလားဒါမှမဟုတ်မိသားစုဝင်အချင်းချင်းအိမ်ထဲမှာပဲလူသားမှုဖြစ်ခဲ့လေသလားအဲ့ဒါလေးကိုတော့ကွဲကွဲပြားပြားကောက်ချက်ချပြောဆိုနိုင်ခြင်းမရှိပါဘူးဒါကိုကြည့်ရင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းဖော်ထုတ်ရေးစွမ်းရည်ဘလောက်နှိပ်ပါနေတယ်လဲဆိုတာနားလည်နိုင်ပါတယ
်နောက်ထပ်ပြဿနာကြီးတစ်ခုကမြန်မာနိုင်ငံတဝန်းမူရည်စည်းတွေနေရာတကာပြတ်နှက်နေပြီးတန်းနဲ့ချီရဲ့စိတ်ကြွမူရည်စည်းတွေအဖမ်းဆီးမခံရပဲနိုင်ငံအနှံ့တယ်ဆောင်ရောင်းဝယ်ဖောက်ကားနေနိုင်ကြတာပါဒီကြတဲ့ရပိုင်းလှပိုင်းရခိုင်ပြည်နယ်မောင်းတော်မြို့နယ်မှာမူရစ်စီဖန်စီရမိမှုအချိန်ချင်းရှိခဲ့ပြီးနှစ်လလောက်အတွင်းစိတ်ကြွဆေးပြားစေတန်းကျော်ဖန်စီရမိခဲ့ပါတယ် ဒီမိုးရဲ့ဆေးတွေဟာရှမ်းပြည်နယ်ဘက်ကနေမန္တလေးမန္တလေးကနေရန်ကုန်ရန်ကုန်ကနေစစ်တွေစစ်တွေကနေမောင်းတော်ဘက်မြို့ပေါင်းများစွာနယ်ပေါင်းများစွာဖြတ်ပြီးရောက်လာတာပါဒီဖြစ်စဉ်တွေကိုသုံးသပ်ကြည့်ရင်လေမြန်မာနိုင်ငံရဲတပ်ဖွဲ့ဘလောက်စွမ်းဆောင်ရည်ကြာစင်းနေတယ်လဲဆိုတာသိနိုင်ပါတယ်ဒီပြဿနာတွေဖြေရှင်းဖို့ဆိုရင်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုအရင်ဆင်အာနာရှင်ခေတ်ကတာဝန်ထမ်းဆောင်စေခဲ့တဲ့ပုံစံမျိုးကနေလုံးဝပြောင်းလဲပြစ်ဖို့လိုပါမယ်တကယ်ကိုရဲတပ်ဖွဲ့ပြပတတတရားဥပဒေစိုးမိုးရေးမှုကင်းကြိုတင်ကာကွယ်ရေးမှုကင်းတွေကိုစနစ်တကျဖော်ထုတ်ပြီးတရားရုံးကိုမှန်မှန်ကန်ကန်တင်ပို့နိုင်ရေးဘက်တွေမှာကောင်းကောင်းမွန်မွန်ကြွမ်းကြမ်းကျင်ကျင်တာဝန်ထမ်းဆောင်နိုင်အောင်လှည့်ပြောင်းပေးဖို့လိုပါလိမ့်မယ်။ဒါအပြင်ရဲတပ်ဖွဲ့ကိုတက်မတော်အရာရှိတွေကအစဉ်စဉ်ကုတ်ကဲအုပ်ချုပ်နေတဲ့အနေအထားကနေရဲလုံငန်းကြွမ်းကျင်သူတွေကသာအစဉ်စဉ်စီမံခန့်ခွဲအုပ်ချုပ်နိုင်တဲ့အနေအထားဖြစ်လာအောင်အပြောင်းအလဲလုပ်ပေးဖို့လည်းလိုပါလိမ့်မယ
်။ပြောရရင်အခုနာမည်ကျော် FBI အဖွဲ့စည်းကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုတင်တန်းလာပေးတာအလွန်ကောင်းမွန်တဲ့ကိစ္စဖြစ်ပါတယ်။တင်တန်းတစ်ကြိမ်တစ်ကြိမ်ပေးုံနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကြီးပြောင်းလဲမသွားပေမဲ့အ ਨੇ စုံတော့မှုကင်းဖော်ထုတ်တယ်ဆိုတာလူတွေကိုဖမ်းရိုက်နဲ့ညှဉ်းပန်းနှိပ်စက်လိုက်ုံနဲ့တရားခဏ်နေပေါ်မလာဘူးဆိုတာစနစ်တကျချင်းကစနစ်တကျစုံစမ်းမှသာမှုကင်းတွေကိုဖော်ထုတ်နိုင်မယ်ဆိုတာတော့သိသွားကြပါလိမ့်မယ်။ဒီတက်ဆင်တက်ပြီးတမတော်ခေါင်းဆောင်တွေအနေနဲ့ဒီမိုကရေစီစနစ်နဲ့လိုင်လျောကြီးထွေဖြစ်အောင်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုနိုင်ငံတကာပုံစံပြောင်းလဲဖို့လိုနေပြီဆိုတဲ့အသိဝင်သွားတဲ့ဆိုရင်ဖြစ် FBI ကစဉ်တန်းလာပေးတဲ့ကိစ္စအလုံးအောင်မြင်သွားပြီလို့ပြောနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။